ရမနိုင်ငံတို့ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်၅ရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းအများကမျှော်လင့်ထားသလိုမြစ်စုံဆယ်စီမံကိန်းနဲ့ပတ်သက်ပြီးတော့ဦးစားပေးဆွေးနွေးမှာမဟုတ်ဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကတုံ့တက်နေကြပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအကူအညီတွေရရှိရေ
အရာတရုတ်နိုင်ငံမှာ9ရက်ကြာတရားဝင်လည်ပတ်ဖို့မနေ့ညကဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်အိန္ဒိယအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကိုဒေါက်ဆန်းစုကြည်အနေနဲ့အနာဒီအစိုးရကတိုင်းပြည်အာဏာကိုလွှဲပြောင်းရယူပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တွားရောက်လက်ပတ်တာဟာအရေးပါတဲ့ခီးစဉ်တစ်ခုအဖြစ်ပြည်တွင်းပြည်ပမှာရှိတဲ့မြန်မာအရေးလေးလာတုံ့တက်သူတွေကယူဆနေကြတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းအများကမျှော်လင့်ထားကြသလိုနှစ်နိုင်ငံဆက်ဆံရေးမှာအဖို့အထစ်ဖြစ်တည်ရှိနေတဲ့မစ်ဆုံဆဲကိစ္စကိုအဓိကထားဆွေးနွေးမဲ့အလားအလာမမြင်ဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်အခြေစိုက်စတင်ဆန်သုတေသနဌာနကတရုတ်မူဝါဒရေးရာကျွမ်းကျင်သူလည်းဖြစ်တဲ့ယွန်းဆွန်ကတုံ့တက်ပါတယ်။
There are a couple of issues they will discuss. I know that people have been focused on the issue of Mison Dam, but I actually don't think that is going to be a top priority for their discussions
because ကျောင်းရတော်တော်များများကိုတော့ဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့လူအများစုအယုံဆိုင်နေတဲ့မြေဆောင်ဆဲကိစ္စကတော့ဆွေးနွေးကြမယ်အကြောင်းအရာတွေထဲမှာထိတ်ဆုံးကပါမယ်လို့မထင်ပါဘူး။ဘာလို့လဲဆိုတော့အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့ရေအားလျှက်စစ်စီမံကိန်းတွေအလုံးကိုပြန်လည်တုံ့တက်ဖို့အတွက်ပြီးခဲ့တဲ့တောက်ချာနေတုန်းကပဲ NLD အစိုးရကညင်ညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီညင်ညာချက်ထုတ်ပြန်လိုက်တဲ့အတွက်တရုတ်ပြည်မှာရှိနေစဉ်အတွင်းမြစ်ဆုံစီမံကိန်းကိစ္စကိုဆွေးနွေးဖို့ဒေါက်ဆန်းစုကြည်အပေါ်ဖိအားပေးမှုတွေတိတိတတ်တာရော့သွားနိုင်ပါတယ်။ဘာလို့လဲဆိုတော့စီမံကိန်းတွေနဲ့သက်ဆိုင်တဲ့ကောင်းကျိုးဆိုးကျိုးတွေဟာစုံစမ်းစစ်ဆေးရေးကော်မရှင်ကထွက်လာတဲ့ရလဒ်ပေါ်မှာမူတည်ပြီးတော့စုံစမ်းစစ်ဆေးမှုတွေဟာလည်းပြုလုပ်နေစေဖြစ်တယ်လို့ပြောလို့ရနိုင်ပါတယ်။ဩဂုတ်လ31ရက်နေ့မှာစတင်မဲ့27ရာစုပင်လုံညီလာခံကိစ္စကိုလည်းဆွေးနွေးထိုင်ပါတယ်။နောက်ပြီးတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးနိုင်ပါတယ်။ဘာလို့လဲဆိုတော့တိုင်းပြည်အတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပြနိုင်ဖို့အတွက် NLD အစိုးရဟာဖိအားအကြီးအကျယ်ပေးခံနေရတဲ့အတွက်ဖြစ်ပါတယ်
။တရုတ်နိုင်ငံယူနန်တောင်ပိုင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက္ခဘီရှိဟောင်းကလည်းဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းနိုင်ငံအကြသဘောတူညီမှုတစုံတရာရနိုင်မှာမဟုတ်ဘူးလို့တုံ့တက်ပါတယ
်။那么但是这个问题不解决呢，也会对这个中缅下一步的两国下一步的这个。
သူပြောတာကတော့တကယ်လို့မြစ်ဆုံဆဲကိစ္စကိုပြည်လဲအောင်မဆောင်ရနိုင်မှုဆိုရင်အနာဂတ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုအတွက်အဟံအတားဖြစ်လာနိုင်ပါတယ်တဲ့။အထူးသဖြင့်အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းအကြီးကြီးတွေကိုလှုပ်ဆောင်ကြမယ်တရုတ်ကုမ္ပဏီတွေကမြန်မာနိုင်ငံမှာယင်းနှိမ့်ညံ့ဖို့ယုံကြည်မှုတွေရော့ကျသွားနိုင်ပါတယ်လို့ပြောတော့တာပါအမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ချခံတိစောက်မဲ့မတင်မကျဖြစ်နေတဲ့ဒီမြေဆုံဆဲကိစ္စဖြစ်ရှင်းနိုင်ရေးမြန်မာအစိုးရအတွက်နီလန်သုံးသွယ်ရှိတယ်လို့လည်းပမောက္ခဘီကပြောဆိုထားပြီးပထမနီလန်ကတော့စီမံကိန်းကိုရော့ကျပေးပြီးလုံးဝဖျက်သိမ်းပစ်ဖို့ဒုတိယနီလန်ကတော့စီမံကိန်းကိုပြန်လုပ်ခွင့်ပြုဖို့နဲ့တတိယအချက်ကတော့စီမံကိန်းကိုဖျက်ပြီးဒီစီမံကိန်းမှာယင်းနှိမ့်ညံ့ထားတဲ့ကုမ္ပဏီတွေကိုအယောအဆအနေနဲ့တခြားစီမံကိန်းတွေချပေးဖို့ဖြစ်တယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံရေးနဲ့စီးပွားရေးနှစ်ခုစလုံးအတွက်အရေးပါတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီခီးစဉ်အတွင်းဒေါက်ဆန်းစုအကြီးအနေနဲ့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်တရုတ်နိုင်ငံကနေအကူအညီတောက်ခံသွားလိမ့်မယ်လို့ယူဆကြောင်းတရုတ်နိုင်ငံတကာလေးလာရေးဌာနကသုတေသီစူးစာဟွီးကတုံ့တက်ပါတယ
်။ I suppose her visit the first thing she would look for is moreCooperation or more cooperative.
ဒီကိစ္စတွင်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတိုးဖို့ကြိုးပမ်းလိမ့်မယ်လို့ကျွန်မယူဆပါတယ်။မြန်မာအစိုးရအသစ်တက်လာတာလအနည်းငယ်ပဲရှိသေးတာမို့အစိုးရကပြည်တွင်းစီးပွားရေးတိုးတက်ဖို့ဦးစားပေးလိုတာဖြစ်ပါတယ်။မြန်မာနိုင်ငံနေနဲ့ထိရောက်စွာဆောင်ရွက်နိုင်တာတွေမရှိတာအခြေခံရန်ရအဆောက်အုံတွေလိုအပ်နေတာနဲ့ရင်ဆိုင်နေရတဲ့အတွက်အစိုးရအသစ်အနေနဲ့ပြည်တွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်နိုင်ငံခြားအကူအညီပိုရစီဖို့ကြိုးပမ်းမှာဖြစ်ပါတယ်။တချိန်ထဲမှာပဲအစိုးရအသစ်အနေနဲ့ပြည်တွင်းငင်းချမ်းရေးကိုလည်းဦးစားပေးဖို့ရှိပါတယ်။တရုတ်ကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်လိုပဲမြန်မာနိုင်ငံနဲ့ဒေသခံတိုင်းရင်းသားတွေရဲ့အကျိုးစီးပွားအတွက်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရသွားရောက်တဲ့ဒီ9ရက်ကြာခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခချန်တို့အပြင်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့နဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံသွားမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခေတ်စဉ်အတွင်း Kung Long Dada Tisao Yene, Yangone Mandale Murima, Seyong Tisao Yi to a Pubang Sang Yi Sajo Naku Lama Yi to Tamelo, Yamananganya Tana, Tawan Shiduriga, View of Pyopia Gavare, Dong San Sujina do, Posang Yene Seto Yi Wunji Tana, Liasis Swan Yi Wunji Tana, Simangene Banayi Wunji Tanaruga, Pidangzu Wunji Dile, Lipa, Dwajara, Piparekna.